မကွေးတိုင်းပကုတ်ကူခရိုင်နယ်မှာဧပြီလ9ရက်နေ့ကစပြီးစစ်ကောင်စီကနေနေရှင်းလင်းမှုတွေလုပ်နေရမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တနင်္လာနေ့အထိပေါင်းမြူနယ်တောင်ပိုင်းဘက်မှာနေ့စဉ်ဆိုးဆိုးတိုက်ပွဲတွေဖြစ်နေပါတယ်။ကြောက်ဦးကျွော်မှာတက်ဆွဲခဲ့တဲ့စစ်ကောင်စီတပ်တွေဧပြီလ18ရက်တနင်္လာနေ့ကကျင်းမကျွော်ဘက်သွားစဉ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ပေါင်းမြူနယ်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ်။
ဒီတော့ကျောင်းဦးမှာတက်ထိုင်နေကောင်းတယ်ကျောင်းဦးကတက်ထိုင်နေကောင်းတယ်တက်ဆူလာတာအင်းမမှာကျွန်တော်တို့နဲ့အားလုံးတော့ဒီဒေသခံဒီကတိနဲ့ဒီလိုမျိုးဖြစ်ပြီးတော့နိုင်ငံတော်ဒီလိုမျိုးဖြစ်တော့ဟောလည်းလက်နေနိုင်ငံနဲ့အကုန်ဖြစ်တယ
်စစ်ကောင်စီတက်တွေစစ်ကြောင်းသွားစဉ်လမ်းမှာတွေ့တဲ့ဒေသခံတချို့ကိုဖမ်းဆီးခေါ်ဆောင်သွားပြီးအချို့ကိုရိုင်းနှက်ကပြန်လွှတ်ပေးခဲ့တယ်လို့ PDF ဆက်ကတော့ဒေသခံဘက်တွေကပါအခိုင်အမာပြောဆိုပါတယ်ကျင်းမကြီးရနာမှာတိုက်ပွဲဖြစ်ခဲ့ပြီးနောက်စစ်ကောင်စီတက်နဲ့စစ်ကောင်စီကိုထောက်ခံအားပေးတဲ့ပြည်သူထီးတွေဟာကျင်းမရွာတွေကနေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့လို့နေအိမ်20နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတူကပြောပါတယ်
။နေအိမ်က20လောက်လောက်တော့ပြ။20လောက်ဆိုဒီလိုပြ။တော်တယ်မှာနေရတာသူများရွာတွေမှာတဲဆောင်နေရတာဆိုတော့ကြီးဝင်လို့မဟုတ်တော့ကိုယ့်ရွာနဲ့ကိုယ်ပဲကျန်းဆောင်နေလဲဆိုတော့အိမ်ရှင်တွေလည်းပါတယ်ဆိုတော့အဲ့ဒါလေဦးလောက်ရှိတယ်ခင်ဗျအဲ့ဒါတွေကတော့နှစ်ပါးကျုပ်ဖြစ်တာပေါ့ညာသူတို့ကအခုအပြည့်ဆောက်တဲ့အိမ်လေးတွေကထောက်ရှုတာအရင်ချိုးပြီးလို့မလို့တိုးထဲမှာနေရတယ်တိုးထဲမှာနေရတာအမြရာထဲမှာထောက်နေရတာဆိုတော့ဒီကိုယ်ဝန်းနဲ့ကိုယ်ပဲထောက်နေမယ်ဆိုပြီးအဲ့ဒါတွားတယ်ထောက်တယ်အဲ့ဒါအိမ်အစ်ကလေးတွေထောက်ခါတာဘွားအိမ်လေးတွေပေါ့ညာအဲ့ဒါလေးတွေကိုထက်ချိုးသွားတာခင်ဗျအဲ့ဒါတစ်ထပ်ကိုအဲ့လူကြီးကတော့
ကင်းမရကူမီးရှို့ပြီးဧပြီလ18ရက်ည7နာရီကမှပေါင်းမြို့နယ်တောင်ပိုင်းနယ်စိတ်ပြူမြို့နယ်ကြားကချောင်းဆောင်ရွာကနေအိမ်တွေကိုလည်းမီးရှို့နေတယ်လို့ဒေသခံတွေကပြောပါတယ်။ချောင်းဆောင်ကျေးရွာကနေအိမ်တွေမီးလောင်ကျွမ်းနေတဲ့မီးတောက်တွေကိုအဝေးကနေနေနေရတယ်လို့လည်းပြောပါတယ်။ည7နာရီခွဲကျော်တဲ့အထိမီးမငြိမ်သေးဘူးလို့ဒေသခံတွေကလည်းပြောပြပါတယ်။2023ဇွန်လ15ရက်နေ့ကကင်းမကျေးရွာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ရွာတွေကနေအိမ်တွေမီးရှို့ခံရတဲ့အတွက်နေအိမ်150နီးပါးမီးလောင်ကျွမ်းခဲ့ပါတယ်။မီးရှို့မှုနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပြန်အလှန်ဆွဆွဲခဲ့ကြပါဗျ။အဲ့ဒီအချိန်ကလေးကကင်းမချီရတာပြည်သူအများစုဟာတောတောင်ကြီးထဲမှာနေထိုင်နေရပါဗျ။ဧပြီလ18ရက်တနင်္လာနေ့ကပေါင်းမြို့နယ်တောင်ပိုင်းမှာမိုးတဲထန်စွာရွာသွန်းပြီးမိုးသီးတွေပါကျွေးရတဲ့အတွက်စစ်ပေးဒုက္ခတွေပဲဒုက္ခရောက်နေတယ်လို့အဆိုပါဒေသခံကဆက်ပြီးပြောပါဗျ။
2နာရီခွဲလောက်မှာမီးရှို့ပြီးမှ2နာရီလောက်ကြာပြန်သွားပြီဆိုအဲ3နာရီကျော်ကျော်လောက်ကြာတော့မိုးရောလီရောလာမိုးသီးတွေရောကျလာဗျ။ကျွန်တော်တို့ရှိမှာအဲ့ဒါဒီလိုတိုက်အဲ့လိုတွေဖြစ်လို့တော်တော်ဒုက္ခရောက်ပါဘူးညာတဲ့တော်တော်တဲမှာထောက်နေရတယ်ဆိုတော့နောက်တစ်ခါတည်းတတားတွေအဲ့ဒီပြစ်ခတ်တာတွေဖြစ်တယ်ဆိုပြီးမှသူမြောင်တော့ကြတွေကိုထဲတွေတော့တွေရောလူတွေရောအကုန်လုံးဖွဲ့ပြီးပြေးနေတဲ့အချိန်မှာတချို့ကဝေးဝေးကြည့်တဲ့လူကကိုမဲ့ကိုပြန်မရောက်ခင်မူလမ်းနေမိုးတွေလေးတွေမိုးကြီးတွေလည်းအဲ့လိုကြည့်ကြညာအနာနီနီတွေကြည့်တဲ့လူကတော့ကိုမဲ့ကိုပြန်ရောက်ခင်တော့လွတ်သွားဖို့အဲ့လိုတွေလည်းရှိကြညာ
ဧပြီလ9ရက်ကစလို့ပေါင်းမြူနယ်တောင်ပိုင်းမှာစစ်ကောင်စီတပ်တွေနေနေရှင်းလင်းနေတဲ့အတွက်နေအိမ်400နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံ11000ကျော်ဟာစစ်ပေးဒုက္ခတွေအဖြစ်တောတောင်တွေခေါ်လုံနေကြရပါတယ်ခင်ဗျာ